မန္တလေးမြို့အခြေစိုက် Voice of Myanmar VOM သတင်းဌာနတည်ထောင်သူအက်ဒီတာချုပ်ဦးမေလင်းကဦးနေမျိုးလင်းကိုချမ်းမြသာစီမြို့နယ်တရားရုံးမှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီပုံမှန်52ကကြီတို့နဲ့ဒီကနေ့မနက်မှာအမှုဖွင့်လိုက်တဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ VOM သတင်းဌာနအက်ဒီတာချုပ်ဦးနေလင်းကဦးနေမျိုးလင်းကိုဒီလ30ရက်နေ့ညကမှုခင်းရဲတပ်ဖွဲ့ CID ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့မှာတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လိုက်ကြောင်းကိုမန္တလေးမြို့ကန်သတင်းစာဆရာတဦးဖြစ်တဲ့ဦးစန်းယူကျော်ကပြောပါတယ
်။မနေ့ကဒီလိုပါလို့ပဲဟိုချမ်းမြတ်တဲ့တရားရုံးမှာယမန်ယူတယ်။အဓိကတော့ကျွန်တော်ဒီကျမ်းဖက်ဥပဒေနဲ့ဖွင့်ထားတယ်ပြောတယ်။ပုံမှန်50ကကြီးနဲ့50နှစ်ကကြီးနဲ့ဖွင့်ထားတယ်။မတ်လ29ရက်နေ့ညနေပိုင်းမှာအစိုးရအနေမှာအေးဦးကျမ်းမြတ်ဖွဲ့လို့တက်မှတ်လိုက်တဲ့တင်းနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲဆိုတော့အေးအဖွဲ့ကဒိုးရီစုံဝင်ရှိသူခိုင်တိခနဲ့ဆက်တွေ့မီးတဲ့ဟာကိုဟို action ရွေလို့လဲသူ့ရဲ့မျိုးရင်းဖြစ်တဲ့မက်ဇာနီမြန်ပြောပါတယ်တလို့စေတော့ပုံပြင်းတက်ဖွဲ့မှာသူဟိုဘောစစ်စင်းနေတယ်ပြောတယ်ဗျာ SP ကအမှုဖွင့်တာစစ်တာ CID ကစစ်တာ
ဦးနေလင်းကဦးနေမျိုးလင်းကိုဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလာမယ့်ဧပြီလ9ရက်နေ့မှာချမ်းမြတာစီတရားရုံးမှာအမှုချင်းရှိနေပါတယ်လက်ရှိဆွဲဆိုထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးဟာထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တာဖြစ်ပြီးပုံမှန်50နှစ်ကကြီးအရဆိုရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်နိုင်တယ်လို့ဒီပုံမှန်နှစ်ခုလုံးဟာထောင်ဒဏ်အပြင်ငွေဒဏ်လည်းချမှတ်နိုင်တာဖြစ်ပါတယ်ဒီလိုအမှုဖွင့်တရားဆွဲဆိုလိုက်တဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးဇေယျလင်းကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီသတင်းမီဒီယာသမားတွေခုခုပေါ်လေသူတို့ရေးသားထုတ်လင်းမှုနဲ့ပတ်သက်လို့ကျင့်ဝတ်နဲ့မကြည်တာဖြစ်စေတိကျနေတာမှုရှိတဲ့အရှိတဖြစ်စေပေါ်လေကျွန်တော်တို့ဒီမြန်မာသတင်းမီဒီယာကောင်စီကိုအခုဆုံးလာရောက်ပြီးတော့မှတိုက်ကြားနေကြတာပေါ့နော်သူတို့ဒီကိစ္စဘာဖြစ်တယ်လဲဘာလို့ကျွန်တော်ကဒီမီဒီယာဥပဒေနဲ့ဒီကျွန်တော်တို့ဒီဆုံးဖြတ်ပြီးတော့မှမကျင့်တတ်ဘူးဆိုတော့လေတရားရုံးဆက်သွားတာဟာဒါတင်းလန်းကြတယ်ဆိုတော့ကျွန်တော်အမြဲတမ်းကျွန်တော်ပြောခဲ့ပါတယ်မနေ့လေးရက်တွေ့ဆုံပြီးပါဟိုတမတော်နဲ့တွေ့ဆုံတဲ့အခါဒီမှာကျွန်တော်အမြဲတမ်းပြောခဲ့တယ်လေဆိုတော့အခုတော့အဲ့ဒီအစနေမှာပါပဲနဲ့အထိုက်ထန်းတော်တဲ့တဖို့ဆိုတော့ကျွန်တော်တို့ကောင်စီကတော့ကျွန်တော်တို့စီလာစီခြင်းနဲ့အဲဒီပေထုတ်လိမ့်မှုကြောင့်ပါဖြစ်တယ်လဲဆိုတော့ကျွန်တော်တို့ကကြည့်ပြီးတော့မှဒေသဆရာကြီးဘက်ကတော်နာရှိတယ်ကျွန်တော်တို့လှုပ်တင်တာလှုပ်လို့ရအောင်ဥတည်ရပါဦးလေဆောင်းဆောင်းတဲ့လုံကောင်လှုပ်ချင်တာပါခင်ဗျာဒီပါ
တဲ့င်းတွေကိုဗဲမြအောင်ရေးသားဖို့အားထုတ်တဲ့အပေါ်အေးယူတာဆိုရင်တော့သတင်းစာလွတ်လပ်ခွင့်ကိုထိခိုက်မှုရှိစေနိုင်တယ်လို့လည်းသူကသုံးသပ်ပြောဆိုပါတယ်
တဲ့နော်ဆရာကကြင်ဝင်ရကျွန်တော်တို့ကဗတ်မြအောင်ရေးထားပြီးတော့မှဘတ်ဆောင်တန်ပါမယ်ဆိုတာရှိတာ ਉਹ ဆိုတော့အဲ့ဒီကြင်ဝင်တဲ့အညီအားထုတ်တဲ့အခါမှာအခုလိုဥရီလာဟန်တာချင်းကကျွန်တော်တို့ဒင်းနော်ဆရာရဲ့အတွက်ကို exception စားဖို့မိကကိုမြင်ပြန်ပြီးတော့မှအဲစင်စာချက်တော့ရတဲ့အလုပ်ကြီးပူပြီးများလာတဲ့ပုံတော့ရှိတာပေါ့လေစင်စာစုလဲဝင်ကျွန်တော်တို့ဒီဒင်းနော်လုပ်ခွင့်မှာတရိုက်တဲ့ဦးတဲ့ကိစ္စပေါ့လေ
ကယောဂါဖြစ်ပွားနေချိန်မှာတရင်တူတရင်မားတွေကိုတရားဝင်တရင်ဌာနတွေနဲ့ပူးပေါင်းတိုက်ဖြစ်ရမယ်အစားအခုလိုလှုပ်ဆောင်တာဟာမသိလျော်ကြောင်းနဲ့ဒီမိုကရေစီအတွင်ကူပြောင်းရေးကာလနဲ့မကန့်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းတရင်မီဒီယာကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ် VOM တရင်ဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုလိုက်ချိန်မှာပဲရခိုင်ပြည်နယ်အခြေစိုက်နေရင်စရာတရင်ဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုလည်းစစ်တွေမြို့မရဲစခန်းမှာအလားတူဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားကြောင်းတရင်တွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီတရင်နဲ့ပတ်သက်ပြီးပြီးခြားအတည်ပြုချက်တော့မရသေးပါဘူး။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကတရင်ပေးပို့တာဖြစ်ပါတယ်။